တရုတ်နိုင်ငံကနေစတင်ပြန့်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကြောင့်ခီးသွွားလာမှုတွေကိုနိုင်ငံအတော်များများကကန့်သတ်လိုက်တဲ့အတွက်မြမခီးသွွားတွေနဲ့လုပ်ငန်းရှင်တွေအခက်ကြုံနေရပါတယ်။လင်းရင်ခီးစင်တွေဖြတ်သိမ်းရတာ၊စိုက်ငံ့ရတာတွေကြောင့်အမေရိကန်ပြည်ထောင်စုမှာအခြေစိုက်တဲ့မြမခီးသွွားလုပ်ငန်းရှင်တွေဝင်ငွေထိခိုက်လာသလိုစီစဉ်ထားတဲ့အတိုင်းခီးမထွက်နိုင်တဲ့မြမခီးသွွားတွေလည်းရှိနေပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါ။
ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှာစိုးရိမ်နေတာကြောင့်တရုတ်နိုင်ငံကိုဦးတည်ပြန်သမ်းမဲ့လေကြောင်းလိုင်းတွေတရုတ်နိုင်ငံလေကတချို့မြို့ကြီးတွေမှာခီးတထောက်နာပြီးမြန်မာနိုင်ငံကိုခီးဆက်မဲ့လေကြောင်းလိုင်းတွေဟာလည်းစီးမဲ့သူမရှိသလောက်ဖြစ်သွားပါတယ်။ဒါကြောင့်လဲမတ်လကုန်အထိခီးစဉ်တွေဖြတ်သိမ်းထားတယ်လို့အမေရိကန်အရှေ့ကျန်းဗာဂျီးနီးယားပြည်နယ်က FK War နိုင်ငံတကာလေရင်လက်မှတ်အရောင်းကုမ္ပဏီအာစတောင်ဝန်ခံဒေါ်မီမီတန်းကရှင်းပြပါတယ်
။ China Airlines တွေပေါ့ China Airlines ကAir China, Southern China, Eastern China ပေါ့နော်။သူက Mainland China နဲ့ပတ်သက်တယ်။ဆိုတော့အဲ့ဒီကတော့လုံးဝယူရောင်းအပ်ကြသွားတယ်။ဆိုတော့နောက်ပိုင်းမှလိုက်လာပြီးတော့ဟောင်ကောင်မှာဖြစ်တဲ့ကြောင်တော့ Cathay Pacific ကိုလည်း affect ဖြစ်သွားပါတယ်ရှင်။ Emirates ဆိုတော့ဟို Cathay Pacific Airline အများကြီး email တွေပို့တယ်။ဟိုသူတို့မသွားနိုင်ဘူးဆိုတာတွေကို February 9ကနေစပြီးတော့မတ်ကုန်လောက်တဲ့အချိန်ကိုအဓိကနေရာရတော့မိန်းငယ်ချိုင်းနာတွေကိုအကုန်လုံးခီးစဉ်တွေဖျက်ပြစ်ပါလေရှင
်။အဓိကအားဖြင့်တရုတ်လေကြောင်းလိုင်းတွေကိုတုံးပြီးအမေရိကန်ပြည်ထောင်စုဘော့စတန်၊နယူးယောက်၊ဝါရှင်တန် DC လေဆိပ်တွေကနေတရုတ်နိုင်ငံဘေကျင်းနဲ့ဟောင်ကောင်လေဆိပ်တွေမှာခီးတထောက်နာပြီးရန်ကုန်နိုင်ငံတကာလေဆိပ်ကိုသွားကြမဲ့ခီးစဉ်အလုံးလောလောဆယ်ဖျက်သိမ်းထားတာပါ။အခုလိုခီးစဉ်ဖျက်သိမ်းပေမဲ့လေရင်လက်မှတ်ကြိုတင်ဝယ်ထားသူတွေကိုတော့လက်မှတ်ရဲ့မူလတန်ဖိုးအတိုင်းပြန်အမ်းပေးနေတယ်လို့ဆိုပါတယ်။ဝါရှင်တန်ဒီစီမှာသာမကမြန်မာအများစုရှိရာနယူးယောက်မြို့မှာလဲတရုတ်လေကြောင်းလိုင်းနဲ့ပတ်သက်တဲ့မြန်မာအပါအဝင်အာရှခီးစဉ်တွေအားလုံးဒီပါအယောင်ကြကုန်ပြီးစီးပွားရေးအရာထိခိုက်နေတယ်လို့နယူးယောက်က L2 Travel လေရင်လက်မှတ်အယောင်ဌာနပိုင်ရှင်ကိုလာရီကပြောပါတယ
်အခုအာရှဘက်သွားတဲ့လူတွေမရှိတော့ဘူးအကုန်လုံးကျတာပဲအခု 70% လောက်ကျသွားတယ်အဲ့ဒီ virus ကြောင့်ပေါ့လူတွေကကြောက်ပြီးတော့မသွားရကြဘူးလို့သူတို့စီစဉ်လုပ်ထားတဲ့အကုန်ကန်ဆယ်ကြတယ်အခုလေကလမ်းမှာလူလာမွေတော့လေ China Airlines တို့ Cathay Pacific ကဘုံကြပါကြီးစီးပွားရေ
းအခုလိုခီးစဉ်ဖြတ်သိမ်းမှုတွေကြောင့်လာမဲ့ AB လာတဲ့တရုတ်လေကြောင်းလိုင်းစီးပြီးမိသားစုနဲ့မြန်မာပြည်ပြန်ဖို့စီစဉ်ထားတဲ့ခီးစဉ်ဟာလည်းမရေမရာဖြစ်သွားရပြီလို့ဗာဂျီးနီးယားမှာနေထိုင်တဲ့ကိုငင်ကပြောပါတယ
်ကျွန်တော်တမီးနှစ်ယောက်နဲ့ဟို Spain Break မှာပမာဒီကိုသွားဖို့အကုန်လုံးစီစဉ်ထားပြီးခဲ့တဲ့နှစ်ခေတ်ကကျွန်တော် April 9ရက်နေ့မှာအဲသူတောင်းရမယ်ပိတ်တယ်ဆိုတော့လေပမာယူတော့ရတော့ပို့ဖိုင်နဲ့တွေ့ဖို့ကိစ္စတော့ဘူးတော့စီစဉ်တာကကိုရိုနာဗိုင်းရပ်စ်ကြောင့်ဒီလေခီးစဉ်ရွှေ့ဆိုင်နေပြီးတော့ပမာဒီယိုအဲချိုင်းနိုင်ဟိုသွားလို့မရတော့ဘူးဆိုပြီးတော့လဲကြားတာပါနော်အဲ့အတွက်ကိုစီစဉ်ရကိုယ်ပြတ်ကုန်ပြီးတော့ဟိုကလေးလည်းဒုက္ခရောက်တာပေါ့
မတ်လကုန်အထိတရုတ်လေကြောင်းလိုင်းတွေကြီးဆွဲမှုယာယီရထားပေမဲ့အီဗီလာထဲမှာပြန်ဆနိုင်မလားဆိုတာကတော့မသေးသေးပါဘူးဒါပေမဲ့လည်းအီဗီလာခီးစဉ်တွေအတွက်အာရှခီးစဉ်လက်မှတ်တွေရောင်းနေရတယ်လို့ဒေါ်မီမီတန်းကပြောပါတယ
်။အခုဧပြီမှာတော့ဟိုပေါ့ရောင်းနေရတဲ့ရောင်းအားတွေလည်းရှိတယ်ဆိုတော့ဒီလိုင်းကိုမတုံးရင်လည်းတခြား airline တွေအကုန်လုံးတုံးပေးနေလို့ရတယ်လေ။ဆိုတော့ကိုရီးယားတို့ Middle East airline တွေကလည်းအများကြီးရှိတယ်ဆိုတော့ကလေးတွေတောင်းပေးရဲ June, July, August တွေမှာလည်းပဲprepare လုပ်နေကြပါပြီတွားဖို့လို့ပြန်တော့ရောင်းရမှာပါ။ရောင်းအားတွေပြန်တက်လာဖို့တော့အခြေအနေရှိပါတယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကြောင့်အမေရိကန်ရဲ့ခီးသွွားလုပ်ငန်းမှာ၄နှစ်အတွင်းဒေါ်လာ7ဘီလီယံလောက်ထိခိုက်နိုင်ပြီးတဝက်လောက်ဟာဒီ2020ထဲမှာဖြစ်မယ်လို့စီးပွားရေးကျွမ်းကျင်သူတချို့ကခန့်မှန်းနေပါတယ်။ထိခိုက်မှုတွေကနေသက်တာရရအောင်အမေရိကန်လေကြောင်းလိုင်းတွေကကြိုးပမ်းနေပေမဲ့လည်းခီးသွွားလုပ်ငန်းတွေနဲ့ဆက်ဆက်နေတဲ့ဝန်ဆောင်မှုလုပ်ငန်းတွေမှာတော့အထူးနာနိုင်တယ်လို့လည်းသတိပေးနေကြတာပါ။နာမည်ကျော် Hilton Hotel လုပ်ငန်းအမှုဆောင်အရာရှိချုပ် Chris Nesseter ကလည်းကိုရိုနာဗိုင်းရပ်စ်ကြောင့်ထိခိုက်မှုဟာအနည်းဆုံး6လကနေတစ်နှစ်လောက်အထိရိုက်ခတ်နိုင်တယ်လို့ခန့်မှန်းထားကြောင်းမကြသေးခင်တုန်းကရင်းနှီးမြှုပ်နှံသူတွေကိုသတိပေးကြေညာထားပါတယ်ခင်ဗျာ။